6ကိုကြည့်ကြပါစို့ထိုနေ့မှာပင်တပည့်တော်နှစ်ပါးကယေရုရှလင်မြို့ကနေထွက်သွားခဲ့ကြတယ်အီမော့ဆိုတဲ့ရွာဘက်ကိုရှောက်သွားခဲ့ကြတယ်ရှောက်သွားရင်ယေရှုကြောင်းကိုပြောကြတယ်သူတို့အနေနဲ့ယေရှုဟာဣသေလလူမျိုးများကိုကယ်တင်မဲ့ခရစ်တော်ဖြစ်တယ်လို့ထင်ခဲ့ကြတယ်ဒါပေမဲ့ဘာကြောင့်များသူအသေးခံရတယ်လဲဆိုတာကိုနားမလည်ခဲ့ကြပေရုပ်တချင်းမှပဲယေရှုပေါ်လာပြီးသူတို့နဲ့အတူလမ်းလျှောက်လာခဲ့တယ်ထိုလူနှစ်ဦးကသူဟာဘသူလဲဆိုတာမသိခဲ့ကြဘူးသူတို့ကသစိမ်းလို့ထင်ပြီးယေရုရှလင်မြို့မှဖြစ်ဖြစ်ခဲ့တဲ့အချင်းရများကိုပြောပြကြတယ်သူတို့ကယေရှုကိုဒီလိုပြောကြတယ်ယေရှုဟာပရောဖက်တစ်ပါးဖြစ်ပေမဲ့သူတို့ကိုအုပ်ဆိုးတဲ့သူတွေကတက်ခဲ့တယ်။ငါတို့ကတော့သူဟာဣသေလလူမျိုးများကိုကယ်တင်မယ်လို့မျှော်လင့်ခဲ့တယ်။ထိုအခါသစိမ်းကခရစ်တော်ဟာဒီအရာများကိုခံစားပြီးမှဘုန်းတည်တဲ့ဝင်ရောက်သွားမယ်လို့ပြန်ပြောလိုက်တယ်။ကျမ်းစာတော်မြတ်ကခရစ်တော်ဟာလောကတစ်ခုလုံးကိုကယ်တင်ဖို့အလို့ငါအသေးခံရတဲ့အကြောင်းကိုဖော်ပြတယ်။အဲ့ဒီလိုယေရှုကကျမ်းစာကိုသူတို့အားရှင်းပြခဲ့တယ်။အေးမောက်ရွာရောက်တဲ့အခါထိုလူနှစ်ဦးကယေရှုအားသူတို့နဲ့အတူညှိုက်ဖို့ဖိတ်ခေါ်ကြတယ်။ညစာစားနေချိန်၌ယေရှုကမုတ်တချို့ကိုဖဲ့လိုက်တယ်။ရုတ်တချင်းထိုသူစင်းဟာခရစ်တော်ဖြစ်ကြောင်းသတိရမှတ်မိလာကြတယ်။အကယ်စင်စစ်ယေရှုဟာအမျိုးသမီးများပြောခဲ့တဲ့အတိုင်းဂဏိရှင်ပြန်ထမြောက်ခဲ့ပြီ။မကြခင်မှာပဲယေရှုဟာသူတို့ရဲ့မျက်စိအောက်ကနေပျောက်ကွယ်သွားခဲ့တယ်